ာနာသိမ့်မှုကြောင့်ပေါ်ထွက်လာတဲ့အာနာရှင်စက်မြေလှုပ်ရှားမှုမှာအဓိကပါဝင်နေတဲ့မျိုးဆက်တွေ generation Z အကြောင်းပြည်သူပြည်ပမှာအမျိုးမျိုးရေးကြပါတယ်။ဒူညီတဲ့အချက်ကမြန်မာပြည်ရဲ့အနာဂတ်ဟာမျိုးဆက်တွေပေါ်မှာမူတည်တယ်ဆိုတဲ့သုံးသပ်ချက်ပဲဖြစ်ပါတယ်။ဒီနေရာမှာစစ်အာဏာမသိမ့်ပြီးနှစ်နှစ်လောက်ကထွက်ဝေးတဲ့မျိုးဆက်တစ်တန်းအကြောင်းပြောပြရစီ MSR ကိုမြန်မာစာပေ research က2019မေလ10ရက်နေ့မှာထုတ်ဝေထားတဲ့စစ်တမ်းဖြစ်ပါတယ်မျိုးဆက်တစ်ကိုလေ့လာတဲ့ပထမဆုံးသောစစ်တမ်းမှာအသက်15နှစ်နဲ့30အကြားအရွယ်ဟာမျိုးဆက်တစ်ပါပါဝင်တယ်လို့ဆိုပါတယ်မြန်မာလူကြီးတဝက်ကျော်ဟာမျိုးဆက်တစ်တွေဖြစ်လို့သူတို့ဟာတိုက်ပြည်ကိုပြောင်းလဲအောင်လုပ်နိုင်တဲ့သူတွေဖြစ်တယ်လို့ MSR စစ်တမ်းကဆိုပါတယ်ဒါပေမဲ့ဒီမှာနဲ့လူမှုအတိုင်းအဝိုင်းရဲ့ထိမ့်ချုပ်မှုကြောင့်မျိုးဆက်တစ်တွေဟာသူတို့လိုချင်တဲ့စွမ်းရည်ကိုရအောင်ကြိုးပမ်းရမှာအခက်အတန့်ရှိနေတယ်လို့သုံးသပ်ပါတယ်။ဦးသိန်းစိန်ရဲ့ NLD အစိုးရလက်ထက်မှာပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်လာတာဟာမျိုးဆက်တစ်တွေကိုအချိန်တိုအတွင်းခက်ပြီးအောင်လှုပ်ပေးလိုက်တယ်လို့ဖြစ်သွားပါတယ်တဲ့
။ဆက်တွေ့ရေးအသက်ပညာကျွမ်းကျင်လာတဲ့မျိုးဆက်တစ်နဲ့မျိုးဆက်ဟောင်းဤပါတွေကြားမှာကွာဟမှုကလည်းကြီးမားလာပါတယ်။တိုးတက်ကြောင်းလဲမှုဉာဏ်စံလို့စိတ်တက်ကြွသူများလာပေမဲ့ခင်းတဲ့အမိမလိုက်နိုင်တာမှာသိုးရိမ်သူက80ရာခိုင်နှုန်းရှိတယ်လို့ MSR စစ်တမ်းကဆိုပါတယ်လူမှုစီးပွားရေးအစဉ်တန်းမြန်မာလာအောင်ကြိုးပမ်းရင်းလမ်းကြောင်းသလိုခံစားမိတဲ့လူငယ်က48ရာခိုင်နှုန်းရှိပါတယ်ဒါပေမဲ့အများစုဟာဘဝမျှော်လင့်ချက်ကြီးမားကြပါတယ်အတတ်ပညာသည့်အတွေးခေါ်အသင်းနဲ့အညီလုပ်နိုင်ဖို့အရေးကြီးတယ်လို့ခံယူတဲ့မျိုးဆက်တွေက80ရာခိုင်နှုန်းနီးပါးရှိပါတယ်စံတဲ့အတွေးခေါ်ယူဆကြောင့်ဩဇာတိကမရှိသူကိုကြီးညိုလေးစားသူက65ရာခိုင်နှုန်းရှိပြီးနိုင်ငံရေးသမားကိုယုံကြည်သူက30ရာခိုင်နှုန်းသာရှိနေပါတယ
်။လူမှုကွန်ရက် Facebook မှာမျက်မှောက်ကိပြဿနာကိုဆွေးနွေးလူတွေဟာလူငယ်တွေအပေါ်မှာဩဇာညောင်းလာတာတွေ့ရတယ်လို့ MSR စစ်တမ်းမှာဖော်ပြပါတယ်။ဘဝကြီးမှန်းချက်ကြီးမားတဲ့မျိုးဆက်ပိတ်တွေဟာစစ်အာဏာသိမ်းမှုကိုအပြတ်အသတ်ဆန့်ကျင်ကြပါလေအမေရိကန်ပမောက္ခတွေဖြစ်တဲ့ Ingrid Jobs သရဖီဒန်းနဲ့မြမပီအခြေဆိုင်စူရဲလင်းတို့ကလည်းမျိုးဆက်တွေအကြောင်းမနစ်ကစာရန်ထုတ်ဝေထားပါလေ2021ဖေဖော်ဝါရီလ5ရက်မှာဖွဲ့စည်းတဲ့သွတ်တော်ကုစားပြုကော်မတီဝင်15ဦးဟာမျိုးဆက်တွေရည်မှန်းချက်တွေကိုကုစားပြုတယ်လို့ဆိုပါတယ်အစိုးပိုင်းမှာဒေါအောင်ဆန်းစုကြည်နဲ့လွတ်တော်အမတ်တွေကိုလွတ်ပေးဖို့တောက်ဆိုတာမျိုးရှိပေမဲ့နောက်ပိုင်းမှာတော့စစ်တပ်ကြီးစိုးမှုညီကုန်းချုပ်ရေးကိုသာအာရုံစိုက်လာကြပါတယ
်ဆရာနာရှင်စန့်ကျင်ရေးမှာပါဝင်တဲ့မျိုးဆက်သစ်တွေတိုးပွားလာတဲ့အခါမှာတော့2008အခြေခံဥပဒေကဖန်တီးတဲ့စစ်သားအယက်သားပူးတွဲအစိုးရစနစ်ကိုလက်မခံတော့ပါဘူးမြန်မာပြည်ပြည်သူပြည်သားအားလုံးပါဝင်တဲ့ Federal Democracy ကိုသာရည်မှန်းလာကြပါတယ်ဆရာနာရှင်စန့်ကျင်ရေးကိုဥတည်ပြီးမြန်မာလူများစုနဲ့တိုင်းရင်းသားလူနည်းစုစီးလုံးညီညွတ်ဖို့မျိုးဆက်သစ်တွေကလိုလားကြပါတယ်။တကြီးရွယ်ဦးကြီးစိုးမှုဗမာယဉ်ကျေးမှုအမိန့်နာခံမှုစတဲ့ဓလိထုံးစံတွေကိုဝေဖန်တဲ့မျိုးဆက်သစ်တွေဟာနိုင်ငံရေးမှာသာတော်လှန်ရေးလုပ်နေတာမဟုတ်တော့ဘဲယဉ်ကျေးမှုမှာပါတော်လှန်ရေးလုပ်တယ်လို့ဖြစ်လာတယ်လို့အင်္ဂလိပ်ကျော့အဖွဲ့ကသုံးသပ်ပါတယ်။မျိုးဆက်သစ်ရဲ့ကန့်ကွက်ဆန္ဒပြပွဲတွေဟာလည်းရှေ့တုန်းကလိုရွှေစကုံစီဒီမှာအခြေမဆိုင်တော့ပါဘူး။
ကျေအနာမသိမ့်ပြီကမျိုးဆက်တစ်ထဲမှာနိုင်ငံရေးစိတ်မဝင်စားသူတွေအများကြီးရှိပါတယ်။သူတို့မဲပဲကြီးနဲ့လူမရှိလို့မဲမဲပေးဖို့ဆုံးဖြတ်ကြသူတွေလည်းရှိပါတယ်။ဒါပေမဲ့စစ်အာဏာသိမ်းတဲ့အခါမှာတပ်ပြည်ငြိမ်းချမ်းတာယာရေးနဲ့ပြည်ရင်ရေးကိုဖျက်ဆီးနေတာဟာစစ်တပ်ဖြစ်တယ်ဆိုတာကိုမျိုးဆက်တစ်တွေသဘောပေါက်သွားကြပါတယ်တဲ့။စစ်အာဏာရှင်တပ်ဖြည့်ရေးကိုစလုပ်တဲ့မျိုးဆက်တစ်တွေကောင်းကောင်းမှုမှပါဝင်ရမယ်လို့သူတည်ပြီးစောခပီးက yes security စာဆောင်မှာသုံးသပ်ပါတယ်စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုကိုလူငယ်တွေနားလည်သဘောပေါက်သွားကြပါတယ်ဒါကြောင့်စစ်တပ်ခေါင်းဆောင်တဲ့နိုင်ငံရေးစနစ်ကိုလုံးဝလက်မခံကြတော့ပါဘူးတကယ်ပြည်ထောင်စုနဲ့လိုအပ်လာရင်ဖက်ဒရယ်တပ်မကြီးတည်ထောင်ဖို့အထိမျိုးဆက်တစ်တွေကရည်မှန်းကြပါတယ်မြမပြည်ဟာ1948ကတည်းကလွတ်လာရေးရပြီမဲ့စစ်တပ်ကြီးစိုးတဲ့တံတရားကမထွက်နိုင်ပဲဖြစ်နေပါလေစစ်တပ်ကြီးစိုးမှုတံတရားကရုံးထွက်ပြီးဖက်ဒရယ်နိုင်ငံကိုတည်ဆောက်မှုမျိုးဆက်တစ်တွေတန်တိုက်တန်ချထားတာဟာ တိုင်းပြည်ပြည်သားတွေအတွက်ကောင်းမွန်တဲ့အလားအလာဖြစ်တယ်လို့သောကပိကသုံးသပ်ထားတာကိုသင်ပြလိုက်ရပါတယ်ခင်ဗျာ။